စကိုင်းတိုင်းကမ်းပလူခရိုင်ထန်းကုန်းတိုက်နယ်တဲကညောင်စင်ကြီးကျေးရွာကိုစစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့ဝင်အင်အား150လောက်ဟာမတ်လ23ရက်နေ့မနေ့ညနေပိုင်းတုန်းကဝင်ရောက်ပြီးတော့မီးရှို့ခဲ့ပါတယ်။စိတ်ကြမ်းမာရေးမကောင်းတဲ့ဒေသခံပြည်သူတဦးကိုလည်းပစ်တက်ပြီးတော့မီးရှို့ခဲ့ပုံရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်တွေကပြောပါတယ်။စစ်တပ်စစ်ကြောင်းဆင်းလာတာကြောင့်အနည်းဆုံးကျေးရွာ9ရွာကဒေသခံ1000ဝန်းကျင်လောက်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမြတ်မုံကတင်ပြပေးထားပါတယ်။
ကမ်ပလူခရိုင်ထန်းကုန်းတိုက်နယ်တွေကပြူစောထီတွေနေကြတဲ့ရွာလို့တည်ထားကြတဲ့ညောင်စင်လေးကျေးရွာမှာအခြေချတပ်ဆွဲနေတဲ့စစ်ကောင်စီနဲ့ပြူစောထီပူးပေါင်းအဖွဲ့အင်အား150ဝန်းကျင်လောက်ဟာမတ်လ23ရက်မနေ့ညနေ4:00ခွဲလောက်တုန်းကကဲ့ရက်မှာရှိတဲ့ညောင်စင်ကြီးကျေးရွာတွေကိုဝေရောက်ပြီးတော့နေအိမ်30လောက်ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ရွာတဲကစိတ်ကြမ်းမာရင်မကောင်းသူဒေသခံတယောက်ကိုလည်းဖြစ်ခတ်တက်ဖြတ်ပြီးတော့မိရှုထားခဲ့ပုံရတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တူကအခုလိုပြောပါတယ
်ညောင်စင်ကြီးရွာနဲ့ညောင်စင်လေးရွာဆိုတာကကျွန်တော်တို့ကတမိုင်တော့ပဲဝေးတယ်ခံကုန်းတိုက်နေတယ်မဟုတ်ဘောနော်ညောင်စင်လေးရွာကပြည်ရွာပြည်ရွာမှာရှိနေတဲ့ပြည်ရဲ့ခွေးတွေကအဲညောင်စင်ကြီးရွာတွေဝင်နေပြီးတော့အဲလေကျွန်တော်တို့ရကျင်တဲ့ဒီစီကားနဲ့တိုက်တယ်ပြီးတော့ရွာမီးရှို့ထားတယ်ပေါ့နော်မင်းကြီးကမင်းကြီးကနေရဟိုကျွန်တော်ရည်ကြီးတာညအကြမ်းင်းတော့30ရှိတယ်ပြီးတော့အဲ့မှာရွာထဲမှာရှိတဲ့ယူတယောက်ကိုပြတ်တက်ထားခဲ့ပြီးတော့အဲ့ဒီဟွာမှာအိမ်ပေါ်မီးကျင်ရှို့ထားတယ
်ဖုန်ကြီးเจ้าမှာသွားသိမ်းထားကြတဲ့ပြည်သူတွေရဲ့ရိတ်ခါတွေအပါအဝင်စပါးတင်းယာနဲ့ချီကိုလည်းမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်ညောင်စင်ကြီးကျေးရွာဟာဒီနှစ်ဖေဖော်ဝါရီလအစပိုင်းတုန်းကလည်းတကြိမ်မီးရှို့ခံခဲ့ရဘူးပါတယ်။အခုလက်ရှိညောင်စင်ကြီးကျေးရွာနဲ့အနီးတဝိုက်ထန်းကုန်းတိုက်နယ်အတွင်းကကျေးရွာ၉ရွာလောက်ကဒေသခံတွေတောရဲကိုထွက်ပြေးတိမ်းရှောင်နေကြရတာဒီနှစ်နဲ့ဆိုရင်နှစ်ရက်ရှိပြီလို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကအခုလိုပြောပြပါတယ်
။ထိမ်းရှောင်နေကြတာဖလန်ညာတရခေါင်းအဲညောင်စင်ကြီးမကိုနောက်ပြီးတော့ကျွန်တော်တို့ဘိုရဲကိုသူကတို့ကတကြီးကပေးလေအလုံးကိုရတော့ရှောင်းနေရတော့ဘောနော်ဒီအလုံးချစ်တွေရှောင်းရတော့ဘောနော်ဟိုအတွင်းရွာတွေကတော့ရွာကြီးကြီးများတယ်အကြခေါင်းတို့အင်းကြီး900လောက်ရှိမှတင်တယ
်ညောင်စင်လေးချင်းရွာနဲ့အနီးတဝိုက်ရွာတွေဖြစ်တဲ့ထန်းကုန်းရောလေလှစတဲ့ရွာတွေဟာစစ်တပ်ကိုထောက်ခံတဲ့ပြူစောထီရွာတွေဖြစ်တယ်လို့အဲ့ဒီဘက်ကဒေသခံတွေကပြောကြပါဗျ။အဲ့ဒီရွာတွေမှာလည်းစစ်တပ်တွေတပ်ဆွဲထားပြီးတော့အင်အားတွေဖြစ်တင်းစစ်ကြောင်းတွေခွဲပြီးစစ်ရေးလှုပ်ရှားမှုတွေလုပ်နေတာကြောင့်အနီးဝန်းကျင်ကဒေသခံတွေစိုးရိမ်နေကြပါဗျ။ဘေးလွတ်ရာထွက်ပြေးနေကြသူတွေအနေနဲ့လည်းပက်လေရွာတွေမှာစစ်တပ်ကစခန်းတွေချထားတာကြောင့်သူတို့ရွာတွေကိုပြန်မဝင်ရဲကြသေးပါဘူး။
အဲညောင်စင်လေးဘက်မှာလည်းအင်အားတွေရှိသလိုထန်းကုန်းရောလေလနော်အဲဒီဘက်ကဟာရောအင်အားတွေရှိနေတဲ့အတွက်ရှင်းပြောဒီနေရာကကျွန်တော်တို့ဟိုဘက်ပြည်ကွင်းနဲ့ဒီဘက်ပြည်သူကွင်းနဲ့ချုပ်ဆက်လို့ဖြစ်နေတာပေါ့နော်ဒါတော့တို့ဒီတို့ပြည်ကွင်းဘက်မှာအင်အား400လောက်တော့ရောက်နေပြီဒါတော့အခုအင်အား200လောက်နဲ့ထန်းကုန်းအရှိပဲရောလေလကနေလေကျွန်တော်တို့ဒီကြောင်ထွက်လာပြီအခုစုဖို့ကုန်ဝင်နေပြီကျွန်တော်ထင်တယ်ဒီထန်းကုန်းတိုက်တယ်ဟိုတို့နေမဲ့ထင်တာပဲအင်အားတွေကတော့တော်တော်များနေပြီအဲ့ဘက်ထန်းကုန်းကျွန်တော်တို့ဒီရောလဲလာတာပြည်ရောတွေပေါ်နေတဲ့တပင်းတမောင်းချင်းအနောက်ဟိုညောင်စင်လေးနော်ပင်ကုတ်ကြီးနော်ဒါဒီမှာဆိုရင်အင်အားအဲ့ဒီပတ်ချလိုက်ပေါင်းလိုက်အင်အား3-4ရာတော့ရှိမယ်ထင်တာပဲနော်ကျွန်တော်တို့ရတဲ့တရင်းလေးနဲ့ပေါ့နော်သူတို့ကတော့ဟိုရွှေ့ဒီရွှေ့တော့ရွှေ့တော့ပေါ့အခုထွက်လာတဲ့စိတ်ကြောင်းကတော့အင်အား200လောက်ရှိမှာ
စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဆေးဘေးဒုက္ခတွေအရေအတွက်ကတစ်နေ့ထက်တစ်နေ့ပိုပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာချွေးရွာတွေမှာအခြေဆိုင်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်တပ်ကဆွဆွဲထားတယ်လို့ချွေးရွာတွေကိုဝင်ရောက်ရှာဖွေဖျက်ဆီးမီးရှို့မှုတွေလုပ်နေတာဖြစ်ပါတယ်စကိုင်းတိုင်းအတွင်းမှာအာနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့ကျေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့ရှိနေပြီးတော့အဲ့ဒီကျေးရွာတွေကိုတော့စစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိနေပါတယ်ရှင်
။ဒါကတော့စကိုင်းတိုင်းကမ်ပလူဘက်ကအခြေအနေကိုမဆုမြတ်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။